မိုင်မွန်တို့တညင်မာလေဒီကိုမင်းသွဲသစ်တို့မိုင်မွန်တို့ဒီဘာကသာကျောင်းသားတွေပေါ့နော်ထောင်ထားတဲ့အိုးဝေစာကြီးတိုင်းနဲ့ပညာဒါနကျောင်းလေးရှိတယ်ဆိုတော့ကျွန်တော်တို့ကြားဘူးပါတယ်အဲ့တော့အဲ့ဒီကျောင်းလေးကိုဒီနှစ်လေကိုမင်းသွဲသစ်တို့မရှိဘူးဆိုတော့ဘယ်လိုဆက်လုပ်ကြမလဲခင်ဗျအရင်
တော့တော့ကိုမင်းသွဲသစ်တို့ဦးဆောင်တယ်ပေါ့အခုကကိုမင်းသွဲသစ်တို့ပို့ဖို့လို့လည်းထောင်ထဲတွေရောက်နေဆိုတော့ဟိုညီမတို့ရန်ကုန်တောင်ပိုင်းခေမှာတန်ခဲ့တဲ့ကျောင်းသမတ်ကကျောင်းသားတွေရှိတယ်အခုအဲညီမတို့ပဲဆက်ပြီးဦးဆောင်ရမှာပေါ့ဆီစာတင်တာတို့ပါတို့ကြတော့လေညီမတို့တက်နိုင်တဲ့ခြားခရိုင်ကကျောင်းသားသမတ်ကကျောင်းသားတွေရှိတယ်သူတို့လာတင်ပေးနိုင်တယ်လို့ထင်မယ်ပြီးတော့ညီမတို့ခရိုင်ကလည်းကျောင်းသားတွေရှိတယ်ကိုတက်နိုင်တဲ့ဘာသာကိုတယောက်ချင်းစီတောင်းပြီးပြီးတော့တင်ပေးရမှာပေါ့အ
ဲ့ဒီကျောင်းမှာဘလို့ကျောင်းသားမျိုးတွေကိုလက်ခံတာလဲခင်ဗျာ
ဟုတ်အဓိကတော့ဒီမိဘချိုးတဲ့တဲ့လူတွေပြောပါလိအပြင်ကျူရှင်တွေမတက်နိုင်တဲ့လူတွေပေါ့အဲ့လိုကလေးတွေတင်နေရှိသူကဟိုကျောင်းလေးကျောင်းသားကိုဘော်ရာသဘောမျိုးနဲ့ရှိရပြီးတော့ကျွန်တော်တို့ရခိုင်စစ်သေးကကလေးတွေပါရှိရသူတို့ကကြတော့ဒီကျောင်းမှာပဲထားကျောင်းလေးကျောင်းသားထားပြီးတော့သူတို့ကဟိုဆယ်ကဒီနေ့မှတက်တဲ့လူတွေလည်းရှယ်ရပီတာတွေလည်းရှိတော့ဒီနေ့မှတက်တဲ့ကလေးတွေကျောင်းမှာထားပေးတယ်ပေါ့ကျောင်းမှာထားပေးပြီးတော့ကျောင်းကနေပြန်လာရင်ကျူရှင်သဘောမျိုးခိုက်သဘောမျိုးနဲ့ဆက်တင်အဲ့လိုမျိုးလုပ်ရတာပေါ့
ဆိုတော့ဒီကျောင်းလေးအတွက်ကိုပေါ့နော်တလောက်ကိုကုန်ကြစရိတ်ကဘယ်လောက်လောက်ရှိလဲခင်ဗျာ
ညီမတို့ကျတော့အဒီအိုးဝေကစာကြည့်တိုင်းနဲ့ပညာဒါနနဲ့ကဲပြီးခွင်တာဆိုညီမတို့အိမ်ငှားရတယ်အဲ့စာတင်ကျောင်းအနေနဲ့ပေါ့အိမ်ငှားရတယ်အိမ်လားကရှိရပေါ့နော်ပြီးတော့အဲ့မှာလာနေတဲ့ကလေးတွေဟိုကျောင်းရကျောင်းလားဆိုစာစီပိုင်းကအဲ့လိုမျိုးရှိရအိမ်လားကဆိုလဲလို့ဒီနေ့ရတာကသတိင်းခွဲအဲ့လိုမျိုးရတာပေါ့စာတင်ကျောင်းအတွက်အိမ်လားကပြီးတော့နောက်တော့ဟိုစာစီပိုင်းကအဲ့လိုမျိုးရှိရအမှုရနှစ်သိန်းကျော်နောက်တော့ကုန်တယ်ပေါ့
ဒီစာလာတင်ပေးတဲ့ဆရာမတွေရောပေါ့နော်လမ်းစိတ်တို့ဘာလို့ထောက်ပံ့ရတာတွေဘာတွေရောရှိသလားခင်ဗျအ
ဲ့လိုမျိုးတော့ပေးကြမှုကမလို့ဆိုတာညောအခုလည်းတက်ကတူတက်နေတဲ့လူတွေပဲပြန်တင်ပေးရပေါ့ပြီးတော့အခြားခရိုင်ကကျောင်းသားတွေလာတင်ပေးတဲ့အခါမှာကျတော့လေသူတို့ကဒီအိုးဝင်မှာပဲနေပြီးတော့အဆောက်အအုံနဲ့လည်းနေရပြီးတော့ကျောင်းသားတွေကိုလည်းစာတင်ပေးရပေါ့အဲ့လိုမျိုးသဘောမျိုးနဲ့ဆိုတော့ပြန်ပေးကြတော့မလို့လားကလည်းပြန်ပေးကြမလို့အဲသူတို့ကြီးနဲ့သူစေတနာနဲ့စာတင်ပေးရရှိ
အဲ့ဒီအိုးဝေကျောင်းလေးလုံတာအခုဆိုရင်ဒါဘယ်နှစ်နှစ်လောက်ရှိပြီလဲ
အော်အရင်တော့ဟိုဘယူနာလက်နဲ့တင်နေတာညီမမခလာလည်းစစဝင်ပြီးဥပ္ပေကျောင်းရောက်တာဆိုရင်တော့3နှစ်ပေါ့3နှစ်လောက်ရှိရှိအရင်နှစ်တွေကလည်းကျွန်တော်တင်ခဲ့သေးတယ
်အရင်နှစ်တည်းကရောဒီကျောင်းလေးအတွက်ကိုပေါ့နော်မကြီးမွန်တို့ရေမွန်ငွေတွေပါတွေကိုကြတော့ဘလို့ရှာကြလဲခင်ဗျာ
အရင်နှစ်တွေကဒီလိုမျိုးပေါ့ညီမတို့ online တွေကဒီလိုဆန်နေပြီညီမအဆက်တွေရှိရဲ့လူတွေကနေပြီးတော့တက်စင်အလူခဏရှိရဲ့ပြီးတော့စအုပ်ထုတ်ထားပြီးရဲ့အိုးဝေပညာဒါနအတွက်ဆိုပြီးညီမတို့ကျောင်းတိုင်းတာဝန်ဆိုပြီးတယောက်တုပ်စီယူတယ်ပြီးညီမတို့တက်ကတူတွေကနေပြီးတော့ပြန်အလူခံပြီးတော့ကောက်တော့ပေါ့ဒီအိုးဝေကျောင်းသားတွေတော်ပြီးတော့ဒီညီမတို့မိဘတွေဆိုလည်းညီမတို့တလားကိုတတောင်းထောက်ပြန်တာတော့ပေါ့အဲ့လိုပို့ကျောင်းသားအချင်းချင်းကအိုးဝေအတွက်အလူငွေဘလောက်ထဲပါ냐အဲ့လိုမျိုးနဲ့ run နေရတာပေါ့
အဲ့တော့ခုဒီကိုမင်းသွေးသစ်တို့မတ်ပူပူတို့ဟာဒါမရှိဘူးပေါ့နော်ဆိုလို့ရှိရင်ဒီကျောင်းလေးကိုစီမံခန့်ခွဲဖို့အတွက်ကိုဘယ်လိုပုံစံမျိုးနဲ့လုပ်ကြမလဲဘုတ်ဖွဲ့နဲ့လုပ်ကြမှာလား
အခုလောလောဆယ်ကညီမတို့ကမိကငားတာအိမ်ကပြည့်ပြီးတော့အိမ်ကျောင်းမှုအတွက်ပဲအရင်စီစဉ်ရပြီးတယ်အဲ့မှာနောက်ကျောင်းခွင့်မှုအတွက်နေရာရှာရပါညာအဲ့လိုမျိုးပဲလုပ်ရသေးတယ်ကျောင်းသားဒီကကောင်မကျောင်းအောင်မှာဆိုတော့ကစီကံချက်တို့ပါတော့အဲ့ဒါကအိမ်ကျောင်းပြီးမှညီမတို့ပြန်ထုတ်ပါမှာငားလာပိုင်းလောက်ဝက်လောက်ခွင့်ပြီးနေမယ်လို့ညီမတို့ခံမှန်းထားတာပေါ့သေးသေးကညီမတို့အစည်းအဝေးပြန်ထိုင်ပြီးမှပြီးမှာရှိ
ဆရာကူဒီမိုက်မွန်တို့လောက်ကြမယ်ဆိုတဲ့ခါကြတော့ဗောနော်ဒီကြောင်းလေးအတွက်ကိုရောဘလို့အခက်ခဲမျိုးတွေကြုံရနိုင်လဲခင်ဗျာ
ကိုညီမတို့လုံနေကြဆိုတော့အရင်အခက်ခဲတော့ရှိမှာမဟုတ်ဘူးလိုရတာတော့ဆွမ်းနာပြေကလေးရမုံငွေပေါ့စောင်းစားတဲ့နေပိုင်းကြလဲထုတ်ပေးတယ်ကြောင်းလေးကြောင်းသားလေးကလေးဆိုအလိုမျိုးထုတ်ပေးရပေါ့မိဘကတော့အဆင်မပြေဘူးပြတချို့ကြီးကြလဲလာတက်တက်ကလေးတွေရပဲမိဘအဆင်မပြေတာပါညာအဲ့လိုမျိုးကြီးအဲ့လိုမျိုးကြတော့စာအုပ်တွေပေါ့ပြီးအဲ့လိုမျိုးစာထုတ်ပေးရတယ်ညီမတို့ကြောင်းသားတွေဖြစ်တော့အလုံးလဲကိုပိုင်မရှိတော့ကြတော့အိမ်ငားနိုင်ဖို့ပြီးတော့ဒီကြောင်းသားတွေအစားစီအဲ့လိုမျိုးကြညံမုံငွေရောလိုရပါ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်မိုင်းမွင့်အခုလိုပြောပြတာ
ဟုတ်ဟုတ်